စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးဆေးရုံတက်လိုက်ရတဲ့မြန်မာအမျိုးသမီးငယ်တူဟာရောဂါလက္ခဏာပျောက်ကင်းသက်သာပြီးဆေးရုံကပြန်ဆင်းလာချိန်မှာနေစရာအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါလေ။စင်ကာပူမှာဆောက်လုပ်ရေးအင်ဂျင်နီယာအဖြစ်လုပ်ကင်နေတဲ့အသက်28နှစ်အရွယ်မတ်ဝေငိမ့်ဤကသူကိုဗစ် -19 ရောဂါပိုးကင်းရှင်းသွားပြီးဆေးရုံကပြန်ဆင်းလာချိန်မှာသူငှားနေတဲ့အင်ရှင်ကသူ့ကိုလက်မခံတာကြောင့်သူ့အတွက်နေစရာအိပ်စရာနေရာမရှိတော့ဘဲဖြစ်သွားရကြောင်းအခုလိုရှင်းပြပါလေ။
အဲ့ဒါတော့ရနေရနေပြီးတော့ဖြားတယ်။နောက်ဆုံးကျတော့ဘလို့မှအညံ့ရတာမရတော့ဘူး။ဒါကအချိန်ကိုပေါက်ပြရတယ်။ကိုရနေမနေ့ပိုင်းအချိန်သွားတယ်။ညနေပိုင်းတော့တခါရဲအဲ့ဒီယောဂကုသယောဂအဲ့ဆေးရုံမှာတခါရဲသွားစစ်လိုက်တယ်။စစ်လိုက်စစ်ပေါ်အဲ့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ positive ဖြစ်တယ်ဆိုပြီးတော့ဆရာဝန်ကပြောတယ်ပေါ့နော်။ confirm ဖြစ်တယ်။အဲ့ဒီနောက်ပိုင်းဆေးရုံမှာညီမ9ရက်ကြာတယ်။ပြီးတော့ isolation facility ဆိုရဲအဲ့ဒီနေရာမှာသူ mild infection လောက်ဖြစ်တဲ့လူကိုဖွဲထားတဲ့နေရာပေါ့။အဲအဲ့နေရာမှာညီမကိုဆေးရထားတယ်။အဆေးရပြီးတော့အဲ့6ရက်နေမြောက်မှာအဲညီမက first negative ဖြစ်တယ်။အဲအဲ့ဘက်ညီမသူ့ကိုလှမ်းပြောတယ်။ညီမရေညီမကတော့ပြန်သွားတဲ့ချိန်အဲ negative ဖြစ်ပြီးတကယ်လို့မနေ့ပြန်ဒုတိယချိန် negative ချိန်ညီမအိမ်ပြန်ပြီးတော့ရှင်းလာလို့ရပြီးမာရေဆိုတော့နောက်မနေ့ကျတော့လည်း negative ဖြစ်တော့အဲ့ညီမကိုလှမ်းပြောလိုက်တယ်။အဲ့နဲ့သူကကင်မလာနဲ့ပေါ့နော်ညီမကိုအဲ့လိုမျိုးသူကပြောတယ်။လက်မခံဘူးပေါ့နော်ညီမနဲ့အိမ်တက်တက်ရှာပေါ့။အဲ့အချိန်မှာပေါ့နော်ကိုကို negative ဖြစ်လို့ပျော်ရမယ်အပျော်အောင်မရှိဘူးပါတော့
။ COVID-19 ရောဂါကင်းရှင်းသွားပြီးချိန်မှာသူ့အနေနဲ့တီးခြားစောင့်ကြည့်ကာလအဖြစ် quarantine လုပ်ခဲ့ရတယ်လို့လဲမတ်ဝေငင်းဤကပြောပါရယ်။မတ်ဝေငင်းဤရဲ့အခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့သူမကိုလာကနဲ့အင်ကန်းငှားပေးတဲ့အင်ရှင်မြန်မာအမျိုးသမီးကို VOA ကဖုန်းခေါ်ခဲ့ပေမဲ့ဖုန်းကင်ဖြေချခြင်းမရှိပါဘူး။အခုလိုနေစရာမရှိဖြစ်နေတာကိုကြားသိသွားတဲ့မြန်မာနိုင်ငံသားတချို့ကအင်္ဂန်းငှားလို့မရခင်သူတို့စီမှာခိတလာနေဖို့ဖိတ်ခေါ်ခဲ့ပြီးလောလောဆယ်နေစရာအင်္ဂန်းအတီတကြရဖို့ကြိုးပမ်းနေစေပဲလို့မတ်ဝင်းကြီးကပြောပါတယ
်။အဲ့ဒီစေယုံကစင်းနေမနဲ့အဲ့ဒီစနေနေ့မနဲ့အချိန်ကိုမြန်မာမှာဖယ်သွားရမှာမသိ။အခုချိန်မှာစင်ကူမားကိုဟိုတယ်ဒီမှာလည်းမလေးရှားကွာတဲ့ကျင်းဝင်တဲ့လူတွေအကုန်လုံးကဒီကနေ့အကုန်ပြည့်နေရောလုံးဝလည်းစီစဉ်ပေးလို့မရဘူး။ပြည့်တခြားမှာလည်းမြန်မာမှာသွားရတာမရှိဘူး။အဲ့နောက်ဆုံးကျတော့ငါဓမ္မတကာအင်ရှာတော့ကတီရအကူကိုလှမ်းပြီးတော့အဲ့အကူဒီကိုရီးယားလည်းပုံညီထားတာပေါ့နော်အဲ့အချိန်မှာကညီမကအဲ့အဲ့အဲ့အဲ့အဲ့နေပြီးတော့ဒီအိမ်ကိုပေါ့လာတယ်။၃ရက်ရှိပြီပေါ့။အဲလောလောဆယ်တော့အိမ်ကတော့လောလောဆယ်ရှာနေတော့
ကိုရိုနာဗိုင်းရပ်စ်ကိုလူတွေစိုးရိမ်ထိတ်လန့်မှုရှိတာနားလည်ပေမဲ့အခုလိုကာယောဂါကာလမှာစင်ကာပူကအင်ရှင်အင်ငါးတွေကြားလူသားချင်းစာနာတဲ့ရှုထောက်ကနေချင်းကပ်ဖြည့်ရှင်းတဲ့နယ်လို့မြမအလို့သမားကြီးကူညီဆောင်ရွက်နေတဲ့ဟုံးအဖွဲ့အုပ်ချုပ်မှုဒါရိုက်တာအဖွဲ့ဝင်ဦးတမောင်ဝင်းကအကြံပြုပါတယ်
။အဲ့ပေါ်လေဒီအရှင်ကြီးကြောက်တဲ့ဥစ္စာကိုနားလည်လို့ရပါတယ်။သဘာဝလည်းကြပါတယ်။ဒါပေမဲ့ဗျာသူဆေးဥတင်နေတဲ့အချိန်မှာအနေထားမှာဆိုလို့ရှိရင်သူကဆာဆာနာလေးနေသိမ့်ပြီးတော့ပြောပြီးတော့မှပြီးပြီးလေးလေးဖြစ်ရင်တော့ကောင်းတာပေါ့။အခုကကျတော့သူအဲ့မှာနေတော့သူ့မှာရှိအဝယ်စားလေးရှိမှသုံးဆောင်လေးရှိမှအဲ့အဲ့ဒီအောင်မှသူကလာယူလို့မရအောင်ဖြစ်သွားတယ်ဆိုတဲ့ဟာကျတော့သိပြီးတော့သူသားများမဆန်ဘူးလားလို့လားလို့ပဲပြောရမလို့တော့ဖြစ်နေပြီပေါ့ဗျာ။
စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူပေါင်း 14,400 ကျော်ရှိပြီးသေဆုံးသူ14ဦးရှိကရောဂါပျောက်ကင်းသွားသူ 1,100 နီးပါးရှိပါတယ်။ရောဂါကူးစက်မှုအများစုဟာစင်ကာပူနိုင်ငံမှာလာရောက်အလွတ်လွတ်ကင်နေကြတဲ့နိုင်ငံသားလူသားတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါ